ကျွန်တော်ကိုရကျောက်ဆက်နေ့ကျောင်းသားခေါင်းဆောင်ဟောင်းဦးနာစီဟာကိုဗစ်လက္ခဏာလူစုစားရတဲ့ဖြာနာမှုနဲ့အောက်ဆီဂျင်ပြတ်လတ်သွားပြီးနောက်ဇူလိုင်15ရက်ကြာသာပတိနေ့ည9:00နာရီစက္ကန့်မိနစ်မှာကွယ်လွန်သွားတာဖြစ်ကြောင်းတမိပြည်သူမတ်နေကြီးကဗီဒီယိုကိုပြောပါတယ်။အော်အဖေကတော့ခဏလေးမှစားဖြာပါတော့။အဖေကလည်းရလာပါတယ်ဒီအောက်ဆီဂျင်ကျပါ။ဒါလည်းဝင်အောက်ဆီဂျင်ဝိုင်းရှာရှာန ပဲစိတ်ဥမာလည်းမခံဘူးနော
်ဦးလရွှေဟာ1962ခုဗမာနိုင်ငံလုံးဆိုင်ရာចောင်းသားတက်မကများအဖွဲ့ချုပ်ဘကတရဲ့အတွင်းရေးမှုအဖြစ်တာဝန်ယူဆောင်ရွက်ခဲ့ပြီး7 July လို့လူသိများတဲ့ចောင်းသားတက်မကအဆောက်အုံကိုအာနာသိန်းဘိုးချုပ်နေဝင်းတို့ရဲ့တော်လှန်ရေးကောင်စီကဘုံခွဲဖြူချခဲ့တဲ့လူရက်ကိုရှေးတန်းကဦးဆောင်တော်လှန်ခဲ့သူဖြစ်ပါတယ်ဦးလရွှေရဲ့နိုင်ငံရေးဖြတ်သန်းမှုခံယူချက်တွေနဲ့ပတ်သက်လို့မှန်းရပြီးចောင်းသားထုတ်ရှားမှုခေါင်းဆောင်တူဦးဖြစ်တဲ့လက်ရှိအမေရိကန်မှာနေထိုင်သူဦးအောင်စောဦးကခုလိုပြောပါတယ်
ကိုလာရှိဟာ96ခုနှစ်ကနေစပြီးတော့ဒီနေ့အချိန်အထိစိတ်အာဏာရှင်စနစ်ကိုဘယ်တော့မှဒုမထောက်အညံ့မခံအရှုံးမပေးလက်မမြောက်အလံပြူးမတင်စကန်းတောက်လျှောက်စန့်ကျင်တိုက်ပွဲဝင်ခဲ့တဲ့သမ္မတကျောင်းသားကောင်းဆောင်ပြောဖြစ်တဲ့ချိုချခံလိုက်ရတဲ့ကျောင်းသားသမ္မတနဲ့ပတ်သက်တဲ့အချက်ကိုပဲကျွန်တော်ဒီနေ့ပြောပါမယ်အဲ့ဒါကတော့ကျောင်းသားသမ္မတကြီးပြန်လဲတိဆောက်လို့ရှိရင်ပဲစေအားလာရှင်တကောင်တမီးရဲ့လက်နဲ့မှအုံမြင့်ချခွင့်မတူဘူးကိုလာရှေဇူလိုင်လ9ရက်နေ့တလန်းစေယုံမှာတွေ့ုံကပြောခဲ့တဲ့မှတ်ချက်ကလေးဖြစ်ပါတယ
်။ထရောင်ကိုရ60 61ဘာကတာများအဖွဲ့ချုပ်မှာဥဝေမဂ္ဂဇင်းတာဝန်ခံအက်ဒီတာအဖြစ်လုပ်ခဲ့တဲ့ဦးလရွှေဟာထရောင်ကိုရ62နောက်ပိုင်းဘာကတာရဲ့မြေပေါ်လှုပ်ရှားမှုတွေတိမ်မြုပ်သွားခဲ့ပြီးနောက်1988မှာဘာဂဒပြန်လဲပေါ်ပေါ်ရေးဦးဆောင်ဆက်ဆက်ပြီးခဲ့သူဖြစ်တယ်လို့လဲဘာဂဒအဖွဲ့ဝင်တွေကဆိုပါတယ်ဦးလရွှေဟာ1988ခုနှစ်နောက်ပိုင်းပြည်သူ့တိုးတက်ရေးပါတီခေါင်းဆောင်တူအဖြစ်ဆက်လက်ရပ်တည်ခဲ့သူပါအာဏာရှင်ဆန့်ကျင်ရေးအတွက်နိုင်ငံရေးကိုစိုက်လန့်မတ်တပ်လှုပ်လာခဲ့တဲ့ဦးလရွှေဟာအကြိမ်ကြိမ်ဖမ်းဆီးထောင်ချခံရသူဖြစ်ပြီးအောင်သာ PPP ဆိုတဲ့ကလောင်အမည်နဲ့စာရေးသားနေတဲ့စာရေးဆရာတူဦးလည်းဖြစ်ပါတယ်ဦးလာရွှေရဲ့ရုပ်အလောင်းကိုဇူလိုင်16ရက်တောက်ကြဒီကနေ့မှာမိသူကျို့ဖို့ရာထားပေမဲ့ရန်ကုန်မြို့မှာကိုဗစ်ကြောင့်သေဆုံးသူများပြားနေတဲ့ကာလဖြစ်နေလို့ဘယ်တင်းကြိုင်းမှာမိသူကျို့ခွင့်ရမလဲဆိုတဲ့အာဏာပိုင်တွေရဲ့ခွင့်ပြုချက်ကိုစောင့်ဆိုင်းနေရဆဲဖြစ်ကြောင်းသမီးဖြစ်သူမန်နေဂျီကပြောပါတယ်ခင်ဗျာ